ဒီလ22ရက်နေ့ကနေစလို့ထိုင်းနယ်ဘက်ဒေသအသီးသီးကနေနေရပြန်သူလူ12000ကျော်လောက်ရှိသွားတယ်လို့အဲ့ဒီထဲကလူ12000ကျော်ဟာကိုဗစ် ပြန်လွတ်လာသူတွေကိုမေလ22ရက်နေ့ညကနေစပြီးနေရပြောင်းဝင်ပေးခဲ့တာပါ။မြောက်ရီမဲဆောင်နေဆက်လန်းကနေပြောင်းဝင်လာသူက8000ကျော်ရှိပြီးတခြားနေဆက်ဂိတ်တွေကပေါင်းရင်1000ဝန်းကျင်ရှိသွားပါပြီ။မြန်မာအလုပ်သမားအများဆုံးပြန်နေကြတဲ့မဲဆောင်မြောက်ရီလမ်းအခြေအနေကိုတော့ကရင်ပြည်နယ်မြောက်ရီခရိုင်အုပ်ချုပ်ရေးမှုဦးတည်ဆောင်ကအခုလိုပြောပြပါဗျာ။
ဒီပုံမှန်တန်ရောက်စီစဉ်နေတာတော့အဲကား23လေးကြီးပေါ့ဒါမှမနေ့ကတော့လူမပြည့်ဘူးမှာ300 330ကျော်ရှိတယ်အဲကားနဲ့ဝင်ရမှာဆက်စားထိုးတာ20တောင်ရှိတယ်အားလုံးမှာ900လေးမပြည့်ဘူးမှာ300 330ကျော်ရှိတယ်ဒီရက်တွေလည်း
ရောက်မယ်မှာအတန်းမင်းကတစ်ထောင်ဝန်းကျင်တော့ရှိမှာပါဟုတ်ကဲ့နေစအသီးသီးကပြန်လာကြသူတွေကိုကိုဗစ်ရောဂါပိုးတခွဲနမူနာယူစစ်ဆေးမှုမှာလက်ရှိအားဖြင့်စစ်ဆေးပြီးသမျှအားလုံးရောဂါပိုးမတွေ့ရဘူးဆိုပြီးဦးတည်ဆောင်ကပြောပါတယ်ဆက်ကြည့်ရမှာပထမဆုံးနေ့ကနောက်တစ်ခါ300တို့တရာ300ကိုတို့တရာ900ကျောက်အမဟိုနက်ဂတစ်ပါလို့ဆက်ဒီပေါ့စစ်ဆေးသမျှဆိုရင်ကျွန်တော်တို့က
73,000 ကျော်လောက်တော့ကျွန်တော်စင်ဝင်နေပြီပေါ့ကြောင်းမှာအတန်းမင်းကတစ်ထောင်ဝန်းကျင်တော့ရှိမှာဟုတ်ပါဘူးသူကနေ့ရက်ကတည်းကတောင်းရဝန်ကြီးရှိတာပေါ့အခုဆိုရင်သက်ဆိုင်ရာတိုင်းနဲ့ပြည်နယ်တွေကိုမပြန်နိုင်သေးတဲ့သူတွေကိုတော့ကရင်ပြည်နယ်အတွင်းမှာလက်ခံပြီးစောင့်ကြည့်စစ်ဆေးတာအပြင်တိုင်းချင်းထောင်အသီးသီးကနေလွတ်မြောက်လာပြီးနေရက်ကိုပြည်နယ်တံပေးသူတွေလည်းဒီအပိုင်းအတွင်းမှာရှိ
ောက်ပဲကျွန်တော်တို့ဒီမှာပုံတည်ထားတာပေါ့ကျန်တာကတော့အဲကျွန်တော်တို့ IDC ကမှ IDC ကကျွန်တော်ဒီမှာထားပြီးမှအဲအလုံးမဲ့ကျက်အသေးသေးလို့ဒီ clear ချက်မှာကျွန်တော်ဆက်ဖို့ဟိုတလောကကျတော့မလေးဘက်ကနေပြီးတော့တရားမဝင်ဝင်ရလို့ဆိုပြီးတော့ကြာပြီးတို့ဒီ IDC မှာ project တွေ့ရတယ်မှာ50ကျော်မှာကျွန်တော်တို့နိုင်ငံသား34ယောက်တော့တွေ့ရအောင်ဆိုအဲ့ကောင်နဲ့စိတ်ပြောကျွန်တော
်အခုဆိုရင်ထိုင်းဆိုရဘက်ကလည်းတက်ဆိုင်ရနေမျိုးတွေကကျန်းမာရေးထောက်ခံစာတွေပါတယ်ဆိုရင်နေမျိုးတင်းကျပ်မှုတွေကိုအနည်းငယ်ဖြေလျှော့ပေးတဲ့ပုံစံတွေလည်းလုပ်လာပါတယ်တန်ရုံစီစဉ်နဲ့လာဖို့ဝေးသူတွေအနေနဲ့သူတို့အစီအစဉ်နဲ့နေမျိုးကိုဖျက်ဆီးလာတဲ့အခါမှာနေရပြန်မြန်မာတွေကိုအဖမ်းဆီးလောက်တာပြီးတော့တိတ်မရှိတော့ပါဘူး။ထိုင်းနိုင်ငံမှာမြန်မာလူသမား၃သန်းထက်မနည်းအလုပ်လုပ်ကြနေကြတာဖြစ်ပြီးအခုလိုမျိုးကိုဗစ်ကာလမှာမြန်မာလူသမားတွေဟာအလုပ်လက်မဲ့ဖြစ်နေတာအပြင်အကြောင်းအမျိုးမျိုးကြောင့်သိန်းကနန်းလောက်ထိနေရပြန်ကြလိမ့်မယ်ဆိုပြီးအလုပ်သမားရေးလှုပ်ဆောင်နေသူတွေကခံမှန်းထားပါရဲ့။ကျမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။